မျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းသားတွေဘက်ကတောင်းဆိုထားတဲ့အချက်၁၁ချက်အပါအဝင်အခြားတောင်းဆိုထားတဲ့အချက်တွေကိုအစိုးရဘက်ကလိုက်ရောပေးထားပြီးဥပဒေကြမ်းဖြစ်ပြင်ဆင်ပြီးလာမယ့်လွှတ်တော်မှာတင်သွင်းဖို့လေးပွဲဆိုင်ဆွေးနွေးပွဲကနေသဘောတူခဲ့ကြပါတယ်။တောင်းသူတောင်းသားတွေရဲ့တပိတ်စစ်ကြောင်းတွေကတော့ရုတ်သိမ်းဖို့မတိကျသေးဘူးဖြစ်နေပါတယ်။ရန်ကုန်မြို့ထဲဝင်မလာအောင်တပိတ်စစ်ကြောင်းတွေကိုတားဆီးပေးဖို့ပြီးခဲ့တဲ့ဖေဖော်ဝါရီ၁၇ရက်နေ့ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ရုံးမှာတွေ့ဆုံခဲ့တဲ့လေးပွဲဆိုင်တွေ့ဆုံဆွေးနွေးပွဲမှာအစိုးရဘက်ကတောင်းဆိုလိုက်ပါတယ်။ရန်ကုန်ကိုကျောင်းသားတပိတ်စစ်ကျောင်းတွေဝင်လာရင်လုံခြုံရေးအရစိုးရိမ်ပွဲရာရှိတယ်လို့မနေ့ကရန်ကုန်တိုင်းဒေသကြီးမှာကျင်းပတဲ့လေးပွဲဆိုင်တွေ့ဆုံဆွေးနွေးပွဲမှာပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ရှင်းကပြောပါတယ်။
ပညာကျေလဲထုတ်ပြီးပြည်ရက်တံပြီးပါ။ဘာကြောင့်လဲဆိုတော့ကြရန်ကုန်မြို့ဟာရေနဲ့တဲ့နေရာပါ။ရေလဲနဲ့တဲ့ဆိုလိုတာကတော့ဥမာနေလို့ရှိရင်လောင်စာမရှိဘူးပေါ့။ဒီမှာတော့လောင်စာပေါ့။ဘာကြောင့်ဆိုရှင်ကကြက်လို့ဒေါကန်နေတာရှိတယ်။ဆိုင်းဝင်နေရေးအတွက်တဏီကုံရုံးကန်နေရတဲ့လူတွေရှိတယ်။အဲ့တော့သူတို့ရဲ့ဒေါသတွေလည်းရှိတယ်။နောက်ရန်ကုန်မြို့ဟာလည်းဟိုရှင်းရှင်းပြောလို့ရှိရင်ရဲတောင်မှဆင်းပြီးတော့ဓာတ်နဲ့ခုတ်တာရှိတယ်။ရခင်ကမရှိခဲ့ဘူး။အပြည့်ဝအကုန်လုံးကလုံခြုံမှုမဖြစ်လာနိုင်ဘူး။တဖွဲ့ဖွဲ့ရတာတစ်ခုခုလုံလိုက်လို့ရှိရင်ဒါကြီးကလူရင်းဆန်ငါဖြစ်ပြီးတော့ဒီမှာရှိတဲ့6တန်းတော့လူတို့ကဒုက္ခရောက်ကြမယ်ဒီလူတို့ကိုကြည့်ပြီးတော့ဒီရန်ကုန်မွေနေလို့ပဲပြောတာ
လက်ရှိမှာတပိတ်စစ်ကြောင်းတွေအနေနဲ့မန္တလေးပင်မစစ်ကြောင်းအေယာဝတီစစ်ကြောင်းပခုတ်ကူမုံရွာတဝဲမော်လမြိုင်စတဲ့မြို့တွေပူးပေါင်းထားတဲ့တပိတ်စစ်ကြောင်းတွေရှိပြီးစစ်ကြောင်းတွေလိုက်ကောင်းဆောင်တွေကတပိတ်ရက်ဖို့မရက်ဖို့ကိုအားလုံးရဲ့သဘောထားနဲ့ဆုံးဖြတ်သွားကြမှာဖြစ်တယ်လို့ចောင်းသားကိုယ်စားလှယ်တွေကပြောပါတယ်တောင်းသားတွေဘက်ကအစိုးရရဲ့လိုက်ရောမှုအပေါ်အပြည့်အဝယုံကြည်မှုမရှိဘဲတောင်းဆိုမှုတွေအားလုံးရရှိတဲ့အထိတပိတ်ကိုဆက်လက်ထားရှိသွားမယ်လို့ပြောနေကြတာလည်းရှိပါတယ်။တောင်းသားတွေကတောင်းဆိုမှုအဆင့်၃ဆင့်မှာ၂ဆင့်သာရရှိသေးတဲ့အတွက်တပိတ်တွေကိုမရက်နာသေးတာဖြစ်တယ်လို့ဘကိုးမှာတပိတ်ခိတရက်နာနေတဲ့မုံရွာတက္ကသိုလ်တောင်းသားသမဂ္ဂဥက္ကဋ္ဌကိုဝေမိုးနိုင်ကပြောပါတယ်။
ကျွန်တော်တို့ဒီသုံးခန်းစဉ်ဟာအဆင့်၃ဆင့်ရှိတယ်ပေါ့နော်ပထမတစ်ဆင့်ကဒီအစိုးရနဲ့ကျွန်တော်တို့နဲ့ဆွေးဆုံညီနိုင်တဲ့အဆင့်ပေါ့ဒုတိယဆင့်မှာကျတော့အဲ့လိုသဘောတူညီလို့ရလာတဲ့အချက်တွေကိုဥပဒေကြမ်းရေးဆွဲတဲ့အဆင့်ပေါ့နော်နောက်ဆုံးတစ်ဆင့်ကလွှတ်တော်ကိုတင်ပြီးတဲ့အခါမှာလွှတ်တော်ကနေပြီးတော့သမိုင်းသားပညာရေးဥပဒေပြန်လည်ပြင်ဆင်သည့်ဥပဒေကြမ်းကိုဥပဒေဖြစ် pass ပေးလိုက်တဲ့အချိန်ပေါ့နော်ကျွန်တော်လောက်ချောင်းမှုပြန်ကြည့်မယ်ဆိုတက်ရှိချိန်မှာဒုတိယဆင့်ကတော့မှပဲကောင်းကောင်းမကျော်ဖြတ်နိုင်သေးတဲ့အဆင့်မှာရှိနေတယ်ကျွန်တော်ဘက်မှာပြောရလောက်အာမခံချက်မရှိနေဘူးအဲ့ဒီအတွက်ကြောင့်ကျွန်တော်တို့တော့ဒီမှာတမိတ်တွေဆက်ဖြစ်နေရတာဖြစ်တယ
်အစိုးရနဲ့ចောင်းသားတွေကြားတပိတ်ရဖို့ကိစ္စညှိနှိုင်းပြေလည်အောင်ပညာရေးပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကဈာဝင်စည်းစက်ညှိနှိုင်းပေးနေပေမယ့်တောင်းသားတွေဘက်ကတပိတ်ရဆိုင်ရေးကိုအာမခံပြောကြားခြင်းမရှိသေးပါဘူးမနေ့ကဆွေးနွေးပွဲပြီးမှဆွေးနွေးပွဲတက်ရောက်လာတဲ့တောင်းသားခေါင်းဆောင်တို့ကတပိတ်စစ်ကြောင်းတွေစီတွားရောက်ပြီးအစိုးရနဲ့ညှိနှိုင်းပြေလည်မှုတွေကိုရှင်းပြပြီးသဘောထားရယူသွားဖို့ရှိတယ်လို့သိရပါတယ်တပိတ်တွေရနာဖို့ဟာတောင်းသားတွေအားလုံးရဲ့သဘောထားနဲ့သက်ဆိုင်နေတဲ့အတွက်ဥဆောင်ကော်မတီအဖွဲ့ဝင်တွေအနေနဲ့ဆုံးဖြတ်လို့မရဘူးလို့ဥဆောင်ကော်မတီဝင်ကိုပိုင်ရဲသူကပြောပါတယ
်ကျွန်တော်အနေနဲ့ကကျွန်တော်တို့ဆုံးဖြတ်ချင်တဲ့အတိုင်းဆုံးဖြတ်လို့မရတဲ့အပိုင်းတွေရှိတယ်ဘာလို့ဆိုတော့ကျွန်တော်တို့နဲ့ကြောင်းသားတွေနဲ့ပိုင်းကျွန်တော်တို့လည်းသူတို့နဲ့တိုက်သိပ်ကွာတာတော့မဟုတ်ဘူးအဲ့တော့ကျွန်တော်တို့တွေလည်းဆုံးဖြတ်မဲ့အပိုင်းဒါချုပ်ဆုံးမချက်တွေကြားလို့ရှိရင်ကျွန်တော်ပို့မယ်လင်းနဲ့ဆုံးမချက်ချလို့ရခဲ့ပေမဲ့အများနဲ့ဆိုင်တဲ့ဆုံးမချက်မျိုးအခါကျတော့ကျွန်တော်ပြန်ပြီးတော့ဆုံးမချက်ရဖို့တင်းတယ်လို့ထင်တယ်အဲ့ဒါကိုကျွန်တော်တို့အဲ့ဒီအချက်အနေနဲ့ထောက်ပြပြီးကျွန်တော်ဘယ်သူကကြောင်းသားကောင်းဆောင်လဲဆိုတဲ့မေးခွန်းအပေါ်ကတော့ဒါကျွန်တော်ကြောင်းသားညီညွတ်ရေးကိုပြိုကွဲအောင်လုပ်တဲ့မေးခွန်းမျိုးတော့ကျွန်တော်အနေနဲ့မြင်တယ်
ကျောင်းသားတပိတ်တွေရုပ်သိမ်းဖို့ဆိုရင်ဒီဥပဒေကြမ်းတွေကိုအစိုးရကလွှတ်တော်မှာအမြန်ဆုံးတင်သွင်းပြီးအတည်ပြုပေးဖို့လိုအပ်နေတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ NNER ကဥပဒေပညာရှင်ဒေါက်တာညိုညိုသိန်းကပြောပါတယ်
ကျောင်းသားတွေကဒီနေ့ဆွေးနွေးပွဲရလတ်ကိုဟိုပြန်ပြောဖို့ပေါ့နော်ပြန်ပြောဖို့ဆိုတဲ့နေရာမှာဟိုမမေရဲ့ရလတ်မရှိသေးဘူးလို့တချို့သောကျောင်းသားကောင်းဆောင်တွေကထင်ကြတယ်ပေါ့နော်ဥပဒေချမ်းမထွက်သေးဘူးဒါကြောင့်မလို့အန်တီတို့ကဥပဒေချမ်းကိုမြ мян ထွက်စေချင်တယ်ဥပဒေချမ်းကိုမြ мян လွှတ်တော်ကိုရောက်စေပြီးတော့လွှတ်တော်ကလည်းဒီမြ мян ဒီဥပဒေချမ်းကိုအတည်ပြုပေးစေချင်တယ်ပေါ့နော်အဲ့တော့သက်ဆိုင်ရာဝန်ကြီးဌာနကမြ мян လေးဒီဟာကိုစစ်စင်တော့ကောင်းတာပေါ့နော်
ရန်ကုန်မြို့ကိုဥတီဗီသပိတ်မှောက်လမ်းလျှောက်လာကြတဲ့မန္တလေးသပိတ်ကျောင်းဟာပဲခူးတိုင်းဒေသကြီးအုပ်ဖို့မြို့မှာဒီနေ့ညညအိပ်ရန်နာမှာဖြစ်ပြီးအေရီစစ်ကျောင်းကဖျားပုံမြို့နယ်မှာသပိတ်ခိတရန်နာထားတာနှစ်ရက်ရှိပြီဖြစ်ပါတယ်။ပခုတ်ကူမုံရွာမော်လမြိုင်တဝဲစုပေါင်းသပိတ်ကျောင်းတွေကလည်းပဲခူးမြို့ပေါ်မှာသပိတ်ခိတရန်နာထားတာနှစ်ရက်ရှိပြီဖြစ်ပြီးလွှတ်တော်ကိုဥပဒေတင်သွင်းတဲ့အချိန်အထိရောက်တဲ့မြို့တွေမှာရန်နာပြီးစောင့်ဆိုင်းသွားမယ်လို့သိရပါတယ်ရှင်။